တော်ရရှိမှာခင်ဗျာ MPC မြန်မာညဉ့်ညံ့ရေးစင်တာကို EU ဥရောပတမက္ခကနေပေးနေတဲ့ငွေကြေးထောက်ပံ့မှုတွေကိုမတ်လ31ရက်နေ့ကစပြီးတော့ရပ်ဆိုင်းတော့မယ်ဆိုပြီးတော့ EU ကပြောကြားလိုက်ပါတယ် EU အနေနဲ့မြန်မာနိုင်ငံညဉ့်ညံ့ရေးပေါ်ဆောင်ရေးနဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအပါအဝင်တခြားဖွံ့ဖြိုးရေးအစီအစဉ်တွေကိုဆက်လက်ပြီးတော့ထောက်ပံ့ပေးသွားမှာဖြစ်ပြီးမကြာခင်မှာရပိုင်းအတွင်းတက်လာမဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့လက်တွဲပြီးတော့ဆောင်ရွက်သွားမယ်ဆိုပြီးတော့လည်းပြောဆိုလိုက်ပါတယ်အပြည့်စုံကိုကိုဇော်ဝင်းနိုင်ကတင်ပြပေးထားပါတယ်ခင်ဗျာ
EU ဥရောပသမဂ္ဂနဲ့ MPC မြန်မာငြိမ်းချမ်းရေးစင်တာအကြားရရှိထားတဲ့စာချုပ်ဟာအခုလာမယ့်မတ်လ31ရက်နေ့မှာတက်တန်းကုန်ဆုံးတော့မှာဖြစ်တဲ့အတွက် EU ကလက်ရှိပေးနေတဲ့ငွေကြေးထောက်ပံ့မှုတွေကိုရပ်ဆိုင်းဖို့ဆုံးဖြတ်လိုက်ခြင်းဖြစ်ကြောင်း EU နိုင်ငံခြားမူဝါဒရေးရာနဲ့လုံခြုံရေးဆိုင်ရာအကြီးအကဲ Federica Mogherini ရဲ့ပြောခွင့်ရအမျိုးသမီး Maya Kochanchik ကပြောပါတယ
် The way that the European Union is giving its support is
ဥပဒေနည်းလမ်းနဲ့အညီဥရောပသမဂ္ဂက MPC ကိုထောက်ပံ့ပေးနေတဲ့စာချုပ်ပုံစံအရဒီ contract ဟာတက်တန်းကုန်ဆုံးတော့မှာဖြစ်တဲ့အတွက်ထောက်ပံ့မှုတွေကိုတက်တန်းကုန်ဆုံးမဲ့ match လ31ရက်နေ့မှာရပ်တန့်တော့မှာဖြစ်ပါတယ
် MPC ကိုသမ္မတဥတင်းစင်ရဲ့ခွင့်ပြုချက်နဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းကဦးဆောင်ပြီး2012ခုနှစ်မှာစတင်တည်ထောင်တဲ့အချိန်ကစလို့ MPC ရဲ့ငြိမ်းချမ်းရေးဆွေးနွေးမှုလုပ်ငန်းစဉ်တွေအတွက် EU ကယူရိုငွေ 8.9 ဘီလီယံထောက်ပံ့ပေးခဲ့ပြီးဖြစ်တယ်လို့ EU ကမကြသေးခင်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ငြိမ်းချမ်းရေးဆွေးနွေးမှုလုပ်ငန်းစဉ်တွေအပြင်အမျိုးသားပြန်လည်ညှိနှိုင်းစေရေးပြည်ပခဒေသတွေမှာပြည်ပြင်ပြောင်းလဲမှုတွေပေါ်ဆောင်ရေးငြိမ်းချမ်းရေးတည်ဆောက်မှုလုပ်ငန်းစဉ်အပြစ်ခရဆဲရေးအကောင့်ထယ်ဖို့မှုလုပ်ငန်းစဉ်နဲ့အပြစ်ခရဆဲမှုကိုအရသာအဖွဲ့အစည်းတွေကစောင့်ကြည့်ရေးလုပ်ငန်းစဉ်တွေအတွက်ယူရို38တန်းကူညီပေးခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်ဒါအပြင်အဖြစ်ခရဆဲရင်နဲ့ငင်းညာရေးဖော်ဆောင်မှုလုပ်ငန်းစဉ်တွေရဲ့နောက်ဆက်တွဲလုပ်ငန်းစဉ်ဖြစ်တဲ့နိုင်ငံရေးဆွေးနွေးမှုလုပ်ငန်းစဉ်တွေအတွက်လည်းယူရိုတန်း20ဆက်လက်အကူအညီပေးဖို့ EU က2015ခုနှစ်မှာဆုံးဖြတ်ချက်ချမှတ်ခဲ့တယ်လို့လည်း EU ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ EU အနေနဲ့ MPC ကိုပေးနေတဲ့ငွေကြေးဆိုင်ရာထောက်ပံ့မှုတွေကိုရပ်ဆိုင်းလိုက်မှာဖြစ်ပေမဲ့မကြာခင်ရပိုင်းအတွင်းအသစ်တက်လာတော့မဲ့ NLD အစိုးရနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့မာယာကိုချမ်းချစ်ကပြောပါတယ်။
Certainly our support continues, but obviously as we are now at a point where we are awaiting the arrival of
Tomorrow ni ne akunyi re ko set pe twa me so da ga lo te ja ba de da ba me ti ja le atai me democracy ni lan ne anyi ywe che tin myaw tha de aso ya te ana lwe pyaung ya yu me achin ko saung sai ni ja de kala phit ni do မြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးလုပ်ငန်းစဉ်တွေအပါအဝင်ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေအတွက်အစိုးရအသင်းနဲ့အကောင်းဆုံးဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲဆိုတာကိုအခုချိန်မှာကျမတို့ဘက်ကစောင့်ကြည့်နေတဲ့သဘောဖြစ်ပါတယ
်။အစိုးရအသင်းတက်လာတဲ့အခါမှာ MPC ရဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပြောင်းလဲမှုတွေဖြစ်ပေါ်လာမယ်ဆိုတာကို EU အနေနဲ့သိရှိနားလည်ထားကြောင်းဒါကြောင့်လည်းမြန်မာနိုင်ငံထဲမှာရှိနေတဲ့ EU ကိုယ်စားလှယ်တွေဟာ MPC နဲ့ NLD ပါတီကအဓိကဆုံးဖြတ်ချက်ချနိုင်သူတွေနဲ့တွေ့ဆုံပြီး MPC ရဲ့လုပ်ငန်းစဉ်တွေအဆင်ပြေချောမွေ့စွာဘယ်လိုလွှဲပြောင်းနိုင်မလဲဆိုတာကိုဆွေးနွေးညှိနှိုင်းဆောင်ရွက်နေကြောင်းလည်းမာယာကိုချမ်းချစ်ကပြောပါတယ်။မြန်မာနိုင်ငံအတွင်းတရားဥပဒေစိုးမိုးရေးအပါအဝင်ငြိမ်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းစဉ်တွေအားလုံးအတွက် EU အနေနဲ့ဆက်လက်ကူညီပံ့ပိုးပေးသွားမယ်လို့လည်းမာယာကိုချမ်းချစ်ကဆက်ပြောပါတယ
်။ We as you know as the European Unionremain strongly committed to closely accompanying the country on its extraordinary journey.
အလုံးတိကျတဲ့အတိုင်းပဲမြန်မာနိုင်ငံရဲ့အခုလိုဝိသေသထူးခြားလာတဲ့ခီးလန်းတစ်လျှောက်လုံးမှာ EU အနေနဲ့အနီးကပ်ရပ်တည်ပြီးကူညီပေးသွားမှာဖြစ်ပါတယ်။ဒါ့အပြင် EU အနေနဲ့ငြိမ်းချမ်းရေးတည်ဆောက်မှုဒီမိုကရေစီရေးနဲ့တရားဥပဒေစိုးမိုးမှုကုန်သွယ်ရေးလုပ်ငန်းတွေတိုးမြှင့်ဆောင်ရွက်မှုငတ်မောခေါင်းပါမှုလျှော့ချရေးရေရှည်တည်တဲ့နဲ့ဖွံ့ဖြိုးမှုလုပ်ငန်းစဉ်တွေစတဲ့ကဏ္ဍစုံအတွက်ထဲထဲဝင်ဝင်ကူညီဆောင်ရွက်ပေးသွားမှာဖြစ်ပါတယ်။ကျမတို့အနေနဲ့စောင့်ကြည့်ရမယ့်အချက်ကတော့အစိုးရတစ်ကချမှတ်လိုက်တဲ့ဦးစားပေးလုပ်ငန်းစဉ်တွေဟာဘာတွေလဲ။အဲ့ဒီလုပ်ငန်းစဉ်တွေကိုအထူးရောက်ဆုံးနည်းလမ်းနဲ့ဘယ်လိုကူညီဆောင်ရွက်ပေးသွားရမလဲဆိုတဲ့အချက်ပဲဖြစ်ပါတယ်။
MPC ကိုပေးနေတဲ့အထောက်ပံ့တွေရပ်ဆိုင်းတော့မယ်ဆိုတဲ့သတင်းတွေထွက်လာတဲ့ချိန်ထဲမှာပဲ MPC ကတာဝန်ရှိသူတွေဟာCenter for Peace and Development လို့ခေါ်တဲ့ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးစင်တာဆိုတဲ့တရားအဖွဲ့တစ်ခုကိုဝန်ကြီးဦးအောင်မင်းကဥဆောင်ပြီးဖွဲ့စည်းဖို့စီစဉ်နေတယ်လို့ပြည်တွင်းသတင်းမီဒီယာတွေမှာဖော်ပြကြပါတယ်။ဒါကြောင့်လဲလက်ရှိ MPC ရုံးမှာအသုံးပြုနေတဲ့စက်ပစ္စည်းကိရိယာတွေရုံးသုံးပစ္စည်းတွေဟာ EU ကထောက်ပံ့ပေးထားတာဖြစ်ပေမဲ့ဒါတွေဟာအစိုးရပိုင်းနေဖြစ်တယ်လို့ MPC တာဝန်ရှိသူတွေကပြောဆိုပြီးအဖွဲ့အစ်မှာပြောင်းရွှေ့သုံးစွဲဖို့စီစဉ်နေကြတယ်လို့လဲသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ EU က MPC အနေနဲ့အဲ့ဒီပစ္စည်းတွေကိုပိုင်ဆိုင်ခြင်းမရှိတဲ့အတွက်သူတို့လုပ်ငန်းတွေရပ်ဆိုင်းတဲ့အချိန်မှာအလုံးပြန်အရမယ်လို့တုံ့ပြန်ပြောဆိုထားပါတယ်။ MPC ရဲ့ငင်းငယ်ရေးလုပ်ငန်းစဉ်တွေအတွက် EU ဥရောပသမဂ္ဂကငွေကြေးအဖြစ်အများဆုံးကူညီထောက်ပံ့ပေးတာဖြစ်ပေမဲ့ကုလသမဂ္ဂနဲ့ကမ္ဘာ့ဘဏ်တို့အပါအဝင်ဩစတြေးလျ၊နော်ဝေး၊ဂျပန်စတဲ့နိုင်ငံတွေကဖွံ့ဖြိုးရေးအေဂျင်စီတွေအပါအဝင်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီပေါင်း25ခုကကူညီထောက်ပံ့ပေးနေတာဖြစ်ပါတယ်ခင်ဗျာ။